ကျူဘာခေါင်းဆောင်ဟာဖီဒယ်ကက်စထရိုကွယ်လွန်ခဲ့တဲ့အပေါ်ကမ္ဘာခေါင်းဆောင်တွေရဲ့တုံ့ပြန်မှုတွေထဲမှာတော့ဝမ်းနည်းချေကွဲမှုတွေရောဝေဖန်မှုတွေရောရှိနေတာပါ။ဒါပေမဲ့လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူထူကတော့ဖီဒယ်ကက်စထရိုရဲ့တော်လှန်ရေးနောက်အာနာရှင်ကက်စထရိုရဲ့ကျူဘာပြည်သူတွေအပေါ်ထားတဲ့မြစ်တာနဲ့ဆောင်ရွက်ချက်တွေအတွက်ချီးကျူးဂုဏ်ပြုစကားပြောဆိုလိုက်တာကြောင့်ကနေဒါနဲ့အမေရိကန်နိုင်ငံရေးသမားတွေရဲ့ပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။ကနေဒါဝန်ကြီးချုပ်ကကျွန်တော်အဖေဟာဖီဒယ်ကိုတငယ်ချင်းလို့ခေါ်ဖို့တိတ်ပြီးဂုဏ်ယူတာပါကျွန်တော်အဖေဆုံးပြီးတဲ့နောက်ပိုင်းကျွန်တော်ဖီဒယ်နဲ့တွေ့ဆုံဖို့အခွင့်အရေးရခဲ့ပါတယ်လို့ပြောခဲ့တာပါကနေဒါ98လွှတ်တော်အမတ်ကယ်လီလက်ရှ်ကတော့ဝန်ကြီးချုပ်ထူထူရဲ့ကက်စထရိုအပေါ်မှတ်ချက်ဟာဆိုလို့ရှိရင်ကက်စထရိုအကြောင်းဝတ္ထုစာအုပ်ဖတ်ထားတဲ့အတိုင်းဖြစ်နေတယ်လို့ပြောဆိုပါတယ်ကျူဘာနယ်ပယ်အမေရိကန်အထက်လွှတ်တော်အမတ်မာကိုရူဘီယိုကတော့ကနေဒါဝန်ကြီးချုပ်ရဲ့ကြေညာချက်အစ်စ်အမှန်ဆိုရင်တော့တဲ့ကိုရှက်ဖို့ကောင်းတယ်လို့စိတ်ကတိကအောင်လည်းဖြစ်ဖို့ကောင်းတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတော့ကက်စထရိုဟာကိုယ့်ပြည်သူတွေကိုဆဲဆုနဲ့6ခုနီးပါးဖိနှိပ်ခဲ့တဲ့ရက်ဆက်တဲ့အာဏာရှင်ဖြစ်တယ်လို့ Twitter စာမျက်နှာမှာရေးသားပါတယ်။ကက်စထရိုရဲ့သမိုင်းအမွေတွေထဲမှာတော့ကွက်မြက်တုတ်တင်ရေးအဖွဲ့တွေခိုးယူမှုတွေဒုက္ခပင်လဲဝေရတာတွေနဲ့ဆင်းရဲမွဲတေမှုတွေနောက်အခြေခံလူအခွင့်အရေးကိုညှင်းပယ်ခဲ့တာတွေပါဝင်တယ်လို့လည်းရွေးကောက်ခံသမ္မတထရန့်ကပြောပါတယ်။အမေရိကန်သမ္မတဟောင်းဂျီမီကာတာကတော့သူနဲ့သူ့ဇနီးတို့ကျူဘာနိုင်ငံတွင်မှာဖီဒယ်ကက်စထရိုနဲ့အတူသွားလာခဲ့ကြတာတွေနောက်ကျူဘာပြည်သူတွေအပေါ်မှာထားတဲ့သူ့ရဲ့မြင့်တာကိုပြန်ပြောင်းအောက်မေ့မိတယ်လို့ပြောဆိုပါတယ်ကျူဘာပြည်သူတွေငြိမ်းချမ်းတိုးတက်ပါစေကြောင်းလဲသမ္မတဟောင်းကာတာကကြေညာချက်မှာပြောဆိုထားပါတယ်ရှင်